ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစနာရှင်ပြေလိုင်းရှောက်တမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်တာရှင်များကိုမင်္ဂလာနေ့ရလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သုတ္တရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာကုသနာယောဂရဲ့တိကောင်းစရာကျမ်းမာရေးဘဝတုဒ္ဒအကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။သုတ္တရှင်များရှင်။ကုသနာယောဂဆိုတာကအနုစီဝါယုတ်လို့ခေါ်တဲ့ဘက်တီးရီးယားပိုးတွေ၊ဗိုင်းရပ်စ်ပိုးတွေခန္ဓာကိုယ်ထဲဝင်ရောက်လာတာအဲ့ဒီယောဂပိုးတွေဝင်ရောက်လာပြီးယောဂပြိုးချိန်ရဲ့အနည်းငယ်အကြာမှာပထမဆုံးသောယောဂလက္ခဏာတွေပေါ်လာတတ်ပါတယ်။အဲ့ဒီနောက်မကြာခင်မှာပဲအပြားတက်လာပါတယ်။သုဒ္ဓရှင်များရှင်ခန္ဓာကိုယ်ကကုသနာယောဂတွေကိုတုတ်ပြန်ရမှာတခြားထံရာနဲ့ခွဲစိတ်မှုတွေကိုတုတ်ပြန်တယ်လို့တုတ်ပြန်ပါတယ်။ခန္ဓာကိုယ်မှာရှိတဲ့ပရိုတင်းဓာတ်တွေရှေးဥစွာဆုံးရှုံးတာကပိုမိုပြင်းထန်ပါတယ်။အာဟာရချို့တဲ့သူတွေ၊ဒဏ်ရာရရှိထားသူတွေနဲ့ခွဲစိတ်ကုသမှုခံယူထားတဲ့သူတွေကကုသနာယောဂါကိုပို့ပြီးတော့ရတက်ကြပါတယ်။အာဟာရရှိရဲ့အစာတွေကိုစားသုံးတဲ့သူတွေကတော့ယောဂါဖြစ်စီမှုကိုခံနိုင်ရည်ရှိကြပါတယ်။သောတာရှင်များရှင်ကုသနာယောဂါဖြစ်နိုင်တဲ့အကြောင်းရင်းတွေကတော့ယောဂပိုးဝင်နိုင်တဲ့ဒဏ်ရာတွေ၊ရုပ်ကိုယ်ရည်တန့်ရှင်းမှုအားနေတာ၊အနေထိုင်ညစ်ပတာ၊အစာစားနေတာ၊နားနေမှုနဲ့အိပ်နေတာ၊စိတ်ငြိမ်သက်မှုမရှိတဲ့အတွက်ခုခံအားနေတာစတဲ့အချက်တွေပဲဖြစ်ပါတယ်။မြင်သာတဲ့ယောဂလက္ခဏာတွေကတော့အပြားရှိတာ၊ပြို့တာ၊အန်တာ၊ခနှင်းပြတ်တာ၊ဝမ်းလျှောတာ၊တိတိတသာ၊ကိုယ်လေးချိန်ကြတာလှုပ်ရှားမှုနေတာကုသနာယောဂရတဲ့နေရာမှာရောင်ရမ်းတာပြန်ရည်ကလင်းယောဂဖြစ်တာစတဲ့ယောဂလက္ခဏာတွေပဲဖြစ်ပါတယ်ကုသနာယောဂကိုခန္ဓာရည်ရရှိပွင့်ရန်အတွက်ပရိုတင်းကျွဲဝတဲ့အစာတွေကိုစားသုံးပြရပါမယ်ကြက်ဥအသားနွားနို့ပဲဖို့ပဲရောက်မျိုးမျိုးဟင်းသီးဟင်းရွက်တွေကိုပြည့်ဝစုံလင်စွာစားသုံးပြရမှာဖြစ်ပါတယ်အသားတူဖြစ်တဲ့ဆန်းမုံကိုပဲတော့ပဲပုံနဲ့ဂျုံတွေမှာပါဝင်ပေါက်ဆက်ထားတဲ့ပရိုတင်းဓာတ်တွေကကြွယ်ဝစွာပါဝင်နေပါတယ်ဗီတာမင်စီကြွယ်ဝစွာပါဝင်တဲ့စပြစ်သီးလိမ္မော်သီးမလကာသီးတင်မော်သီးနာနတ်သီးဖရဲသီးပြားရည်စတော်ဘယ်ရီသရက်သီးအာလူးကစွန်းဥနဲ့အစင်းကြီးရောင်ဟင်းသီးဟင်းရွက်တွေကိုစားသုံးပြရမှာဖြစ်ပါတယ်။ကုသနာယောဂါကိုခံနိုင်ရရှိဖို့အာဟာရရှိတဲ့အစာတွေကိုစားသုံးပြရပါမယ်။အာဟာရရှိတဲ့အရေးတွေကိုလည်းတောက်သုံးပြရမှာဖြစ်ပါတယ်။သောတာရှင်တို့လည်းဒီနေ့မှကြားသိရတဲ့ကျမ်းမာရေးသတင်းစကားလေးအားဖြင့်ကုသနာယောဂါကိုကာကွယ်ဖို့နဲ့ယောဂါကိုခံနိုင်ရရှိဖို့အာဟာရစုံလင်စွာစားသုံးပြကြရပါမယ်။တောတာရှင်အပေါင်း ကိုယ်စိတ်နှစ်ပါးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
။အပြောဆုံးအသက်တာပိုင်ဆိုင်နေမှမှန်တကယ်သေးချာတာ။ဟိုးဒီမဝပြည်စုံဘူး Think good I'm so shy.
ကပ္ပဦးချံအခန်းကြီး၅အာဒံဤတားစင်မြေးဆက်စည်ရင်ဟူမူကလူကိုဖန်ဆင်းတော်မူသောကာလ၌မိမိပုံတရံနှင့်အညီဖျားသခင်ဖန်ဆင်းတော်မူ၏လူယောက်ျားလူမိန်းမကိုဖန်ဆင်း၍ကောင်းကြီးပေးတော်မူ၏ဖန်ဆင်းသောနေ့၌လည်းသူတို့ကိုအာဒံအမည်ဖြင့်မှဲ့တော်မူ၏အာဒံသည်အသက်130ရှိသောမိမိပုံတရံနှင့်တညီတတရံသည်သားကိုမြင်ရ၍ရှေတအမိဖြင့်မဲ့လေ၏ရှေတကိုဖွားမြင်သောနောက်အာရန်သည်အနှစ်800အသက်ရှင်၍သားသမီးများကိုမြင်လေ၏အာရန်သည်အသက်နှစ်ပေါင်း930ဆီသောတည်လေ၏ရှေတသည်အသက်105နှစ်ရှိသောသားအေးနှုတ်ကိုမြင်လေ၏အေးနှုတ်ဖွားမြင်သောနောက်ရှေတသည်အနှစ်809အသက်ရှင်၍သားသမီးများကိုမြင်လေ၏ရှေတသည်အသက်နှစ်ပေါင်း912နှစ်ဆေသောတည်လေ၏အေးနှုတ်သည်အသက်90ရှိသောသားကာဣနံကိုမြင်လေ၏ကာဣနံဖွားမြင်သောနောက်အေးနှုတ်သည်အနှစ်815နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏အေးနှုတ်သည်အသက်နှစ်ပေါင်း905နှစ်ဆေသောတည်လေ၏ကာဣနံသည်အသက်80ရှိသောသားမဟာလီလာကိုမြင်လေ၏မဟာလီလာဖွားမြင်သောနောက်ကာဤနန်သည်အနှစ်840အသက်ရှင်၍သားသမီးများကိုမြင်လေ၏ကာဤနန်သည်အသက်နှစ်ပေါင်း910ဆသောတည်လေ၏မဟာလီလာသည်အသက်65နှစ်ရှိသောသားယာရက်ကိုမြင်လေ၏ယာရက်ဖွားမြင်သောနောက်မဟာလီလာသည်အနှစ်830အသက်ရှင်၍သားသမီးများကိုမြင်လေ၏မဟာလီလာသည်အသက်နှစ်ပေါင်း895နှစ်ဆေသောတည်လေ၏ယာရက်သည်အသက်162နှစ်ရှိသောသားအေးနောက်ကိုမြင်လေ၏အေးနောက်ဖွားမြင်သောနောက်ယာရက်သည်အနှစ်800အသက်ရှင်၍သားသမီးများကိုမြင်လေ၏ယာရက်သည်အသက်နှစ်ပေါင်း962နှစ်ဆေသောတည်လေ၏အင်းနောက်သည်အသက်65နှစ်ရှိသောသားမတုရှလကိုမြင်လေ၏မတုရှလဖွားမြင်သောနောက်အင်းနောက်သည်အနှစ်300ပတ်လုံးဖျားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏အင်းနောက်အသက်နှစ်ပေါင်း365နှစ်သည်အင်းနောက်သည်ဖျားသခင်နှင့်အတူသွားလာ၏နောက်တဖန်သူသည်မရှိအကြောင်းမူကားဖျားသခင်တင်းယူတော်မူသောကြောင့်တည်းမတုရှလသည်အသက်189နှစ်ရှိသောသားလာမက်ကိုမြင်လေ၏လာမက်ဖွားမြင်သောနောက်မတုရှလသည်အနှစ်982နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏မတုရှလသည်တက်နှစ်ပေါင်း969နှစ်ဆေသောသည်လေ၏လာမက်သည်အသက်182နှစ်ရှိသောသားကိုမြင်၍ဤသူသည်ကထာဝရဖျားကျင်းတော်မူသောမြေ၌လုပ်၍ပင်မန်းစွာခံရသောငါတို့အားတတ်တာစေသောသူဖြစ်လိမ့်မည်။တောတာရှင်များရှင်။တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆဲမဟောကြားဝင်ငါပေးမှာဖြစ်ပါရဲ့ရှင်။နာတော်တာစီရင်ခွန်အားယူကြပါစို့
။ခြေတော်မိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့နေ့ရက်တိလဖြစ်ပါစေ။ခြေတော်မိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းပြေပါစေ။ဆက်လက်ပြီးတော့ကျွန်တော်တို့ဗျာဒိတ်ကျမ်းရဲ့သတင်းစကားတွေကိုလေ့လာကြပါစို့။ဗျာဒိတ်ကျမ်းအားလုံးရှင်တမချန်သာရဲ့နောက်ဆုံးသောကျမ်းအုပ်လည်းဖြစ်ပါတယ်။နောက်ဆုံးသောစာဆောင်လည်းဖြစ်ပါတယ်။ကျွန်တော်အားလုံးအတွက်အရေးကြီးတဲ့စာဆောင်ဖြစ်တဲ့အတွက်ကြောင့်ဒီဗျာဒိတ်ကျမ်းဆောင်ကိုကျွန်တော်စာဆောင်ကိုဖွင့်ရပြီးတော့လေ့လာတဲ့အခါမှာကျွန်တော်အားလုံးအတွက်တကယ်ပဲအရေးတူယူတကယ်ပဲတည်ဆောက်ရမယ့်ဘဝတတကိုရရှိခံစားသွားရမှာဖြစ်ပါတယ်။ကိုတော်ရဲ့ကြွလာတော်မူခြင်းနဲ့ကကပါအဆုံးရဲ့နမိတ်အာဏာတွေကိုမေးခဲ့ကြတယ်။ပထမအဆုံးနမိတ်ကတော့ဘာသာရေးလောကထဲမှာဖြစ်ပါတယ်။အဆုံးကိုမရောက်ခင်ခရစ်တော်ရဲ့အတူရောင်မိတ်ဆာပရောဖက်တွေပေါ်လာမယ်လို့ယေရှုကပြောခဲ့ပါတယ်။ဒါကြောင့်ရှမသက်ခန်းကြီး24ပိုင်းငယ်24မှာခရစ်တော်ရဲ့ရောင်ကိုဆောင်တော်သူနဲ့မိတ်ဆာပရောဖက်တို့ဒီပေါ်လာ၍ ကြီးစွာသောနမိတ်လက္ခဏာအံ့ဖွယ်သောအမှုတို့ကိုပြကြလိမ့်မယ်ခရစ်တော်ကြွမလာခင်မှာမားတဲ့ဘာသာရေးတရားတွေပေါ်ထွက်လာတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်လူတွေဟာမော်အတက်ဆန်တဲ့သဘာဝလွန်လောကကိုစိတ်ဝင်စားမှုများပြားလာတယ်လွန်ခဲ့တဲ့နှစ်2000လုံးကတော့ရှင်သခင်ယေရှုပြောခဲ့တဲ့အတိုင်းပဲဒီနေ့ဖြစ်ပေါ်လာနေပါတယ်လွန်ခဲ့တဲ့နှစ်20လောက်တုန်းကတော့ရှင်အမေရိကန်ပြည်ထောင်စုမှာမိမိကိုယ်ကို New Age လို့ခေါ်တဲ့လှုပ်ရှားမှုနဲ့ပတ်သက်ကြောင်းဖော်ပြတဲ့လူဦးရေကတော့ရှင်249,000 ထိမြင့်တက်လာခဲ့တာကိုလည်းတွေ့ရမှာဖြစ်တယ်။အမေရိကန်ဘာသာရေးမှတ်ပုံတင်စစ်ဆေးရေးအဖွဲ့ကဆိုရှင်တော့မှတ်တမ်းတင်ထားတဲ့အရာကြီးလိုက်မယ်ဆိုရင်တော့ခေတ်သစ်မော်ဟွိဆာအတက်တွေဘာရီတော်ဝါရဆိုင်ရာဘာသာတရားတွေရဲ့ဘာသာအသင်းအကြီးမားဆုံးဆေစုရဲ့စည်ရင်းထဲမှာပါဝင်နေပါတယ်။အထူးသဖြင့်စေကျော်သက်တွေကိုများစွာဆွဲဆောင်နေတယ်လူတွေကိုဖျားသခင်ရဲ့နှုတ်ကပတော်ကနေလွဲမှားတဲ့အံ့ဖွယ်နမိတ်တွေနဲ့ဥဆောင်နေတဲ့ခေါင်းဆောင်တွေပေါ်လာတာကိုလည်းတွေ့ရပါလိမ့်မယ်။အစုံမရောက်မီမိတ်ဆာပရောဖက်တွေပေါ်လာမယ်ဆိုတဲ့ယေရှုရဲ့ကြိုဟောစကားတွေဟာဆိုရှင်တကယ်မှန်နေတာကိုလည်းပဲတွေ့ရပါပြီ။အတုကြောင့်တွေမှန်သိဖို့ကတော့အမြဲတမ်းတော့မလွယ်ပါဘူးချစ်တော်မိတ်ဆွေပေါင်းတို့။တမားချမ်းသာနဲ့စံပြပြီးတော့တွင်တင်တဲ့ဆရာအတုကြောင့်တွေပြုတဲ့နမိတ်လက္ခဏာတွေကတော့ကွဲကွဲပြားပြားရှိပါတယ်။ဒါကြောင့်အထူးဆန်းတစ်ခုတည်းနဲ့ကတော့ဘုရားသခင်စီကလာတဲ့နမိတ်လက္ခဏာမဖြစ်နိုင်ဘူးချစ်တော်မိတ်ဆွေပေါင်းတို့အထူးဆန်းရဲ့နောက်ကွယ်မှာဆိုရှင်အခြားတကူကတော့ရှိနိုင်ပါတယ်။နတ်ဆိုးတွေလည်းပဲနမိတ်လက္ခဏာတွေလုတ်ပြနိုင်တယ်လို့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်ဗျာဒိတ်ကျမ်းခိုင်း16ပိုင်းငယ်14မှာဆိုရှင်နမိတ်လက္ခဏာတို့ကိုပြတော့နတ်ဆိုးတို့ဤဝိညာဉ်ဖြစ်သည်။ထိုဝိညာဉ်တို့သည်လောကီတဏ္ဍာန်လုံးတွင်ရှိသောဘယင်တို့ထံသို့ထွက်သွား၍အနန္တတကုံးနှင့်ပြည့်စုံတော်မူသောဖရာသခင်ဤနေချင်း၌စစ်တိုက်ခြင်းအလုံးငါစုဝေးကြ၏တဲ့။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့သခင်ယေရှုမကြွားလာခင်ပါလို့ရှိရင်ဆရာအတုယောင်တွေပေါ်ထွက်လာတာကိုစိတ်ဝင်စားကြတဲ့အမှုကိုလည်းပဲကျွန်တော်တို့ယဉ်ဆိုင်ရမှာဖြစ်ပါတယ်။မတော်ရင်ဒီဘာသာရေးခေါင်းဆောင်အတုယောင်တွေရဲ့အံ့ပွဲနမိတ်လက္ခဏာတွေဟာဆိုရှင်သူတို့ရဲ့အသက်တာနဲ့စီလျော်တဲ့အခါလည်းပဲရှိကောင်းရှိနေနိုင်မယ်။အဲ့ဒါတွေကိုအကြောင်းပြုပြီးတော့သူတို့ပြောတာတွေကတော့ရှင်အမှန်တွေပဲလို့တက်သိထူကြလိမ့်မယ်။ဒါပေမဲ့လည်းချစ်တော်မိတ်ဆွေတို့အဲ့ဒါတွေဟာလူအများကိုလှည့်စားမဲ့နတ်ဆိုးရဲ့တကူတွေပဲဖြစ်ပါတယ်။ဒါကြောင့်ပရောဖက်အထုကြောင့်ကားမှသူ့ရဲ့ရှင်ဘတ်ပေါ်မှာတော့ရှင်ငါဟာပရောဖက်အတူလို့စာတန်းထိုးထားမှာတော့မဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့။ငွေဆက်ကူကျပ်300တန်းအတူထွက်လာတာတွေ့ဖို့ကြပါသလား။ဘယ်သူမှတွေ့ဘူးမှမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ငွေကြံ့ငွေ300တန်မှမရှိဘဲကိုအတူတွဲမယ်ဆိုလို့ရှိရင်အမှန်တကယ်ရှိထားတဲ့အတန်ကိုပဲတူပမှာဖြစ်ပါတယ်ဘာသာရေးခေါင်းဆောင်တအူးတယောက်ကဆိုရှင်သင်အားချမ်းစာနဲ့ပတ်သက်တဲ့အရာသင်ပေးမယ်ဆိုတာသတိထားပါချစ်တော်မိတ်ဆွေထူဆန်းတဲ့နမိတ်လက္ခဏာနဲ့နာငိမ့်ချင်းတကိုးတွေရတယ်လို့ပြောလာရင်လည်းပဲသတိထားပါမိတ်ဆွေဒါကြောင့်ကျွန်တော်တို့လေ့လာတဲ့အကြောင်းအရာတွေကဆိုရှင်ကျမ်းပိုက်တွေကိုရေးမှထားဖို့ရန်အတွက်အကြံပြုပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါမှပဲကျွန်တော်တို့ပြောတဲ့ကျမ်းပိုက်အထီးကျကိုကိုယ်တိုင်ကမျက်စိနဲ့တွေ့ရှိရမှာဖြစ်တယ်ကျွန်တော်တို့ကိုဘုရားသခင်ရဲ့နှုတ်ကပတော်ကဓာတ်ရိုက်ဝေငှနေတယ်ဆိုတာကိုလည်းပဲသိစေချင်ပါတယ်မိတ်ဆွေပေါင်းတို့အကယ်၍ဒီတရားဟောချက်ခါဆိုရှင်ကျမ်းသာနဲ့မကိုက်ညီဘူးဆိုရင်ငင်းပယ်လိုက်ပါအမှန်တရားဟာဆိုလို့ရှိရင်ဘုရားသခင်ရဲ့နှုတ်ကပတော်မှာပဲရှိပါတယ်ကျွန်တော်အနေနဲ့လည်းပဲဖရာသခင်ရဲ့နှုတ်ကပတ်တော်အထောက်ထားမှာပါရှိတာဘာတခုမှမတင်ပြဘူးလို့ဂတိပြုပါတယ်မိတ်ဆွေပေါင်းတို့တရားတယ်မဟုတ်ဘူးလားတရားတယ်မဟုတ်ဘူးလားမိတ်ဆွေမောအတက်တွေနဲ့ပတ်သက်တဲ့စာအုပ်တွေတန်းနဲ့တန်းနဲ့ချီပြီးတော့ရောင်းချနေပါတယ်ယနေ့မောအတက်တွေဟာဆိုရှင်စာအုပ်တွေမဂဇင်းတွေရုပ်ရှင်တွေ TV အစီအစဉ်တွေအင်တာနက်တွေပေါ်မှာဆိုရှင်ကြဲကြံပြန်းပြန်းပေါ်ထွက်လာနေပါတယ်လူတို့ကြီးကလည်းပဲအကြာမြင်ပေါက်တဲ့ပုံကိုယ်တွေမော်အတက်ပညာတဲ့တွေကိုစီးကပ်လာကြတယ်မကြသေးမီကပဲလေပဲလှည့်ပြားခြင်းတမန်များဆိုတဲ့စာအုပ်ထွက်လာခဲ့ပါတယ်ယနေ့များစွာသောဘာသာရေးလှည့်ပြားမှုတွေတဲမှာဆိုရှင်လူအများစုကကြားရောက်နေတဲ့အကြောင်းကိုလည်းပဲရေးထားပါတယ်ဒီအတို့ရောက်နေရာဆိုရှင်လူတွေကိုဖျားသခင်ရဲ့နှုတ်ကပတ်တော်ကနေမှလွဲမှားစေပါတယ်1999ခုနှစ်မတ်လတုန်းကဆိုရှင် ကောင်းကင်တကားဝအသင်းကတော့ရှင်အသင်းဝင်63ယောက်ဟာတော့ရှင်သူတို့ရဲ့ခေါင်းဆောင်မာရှယ်အယ်ပါနဲ့အတူကိုကိုကိုအဆုံးစီရင်ပြီးတော့သေပွဲဝင်ခဲ့ပါတယ်ဟဲလ်ပေါ့ကျေဒဂွန်ဆိုတဲ့ပြန်တန်းနေတဲ့ပကံများကတော့ရှင်ဒီဘုံထက်မြင့်တဲ့အဆင့်တီတို့သူတို့ကိုပို့ပေးမယ်လို့ယုံနေကြပါတယ်အဲ့ဒီပကံများနဲ့ချိတ်ဆက်မိဖို့ကတော့လက်ရှိဘုံကနေတေဖို့လိုအပ်တယ်လက်ရှိဘုံကနေမှာတေဖို့လိုအပ်တယ်ဆိုပြီးတော့သူတို့ရဲ့ခေါင်းဆောင်ကပြောတယ်ဒီကဘာဟာဆိုရှင်ပြန်ပြီးတန်တရာလဲအောင်မယ်လွတ်နိုင်တဲ့အခွင့်အရေးကတော့ငါတို့နဲ့အတူလိုက်မှဖြစ်မယ်တဲ့နောက်ဆုံးတော့နေ့ရက်နဲ့ပတ်သက်ပြီးတော့မှားယွင်းတဲ့အယူဆတွေကိုတွင်တင်ကြပါတယ်ဖယားသခင်ရဲ့နှုတ်ကပတ်တော်ကိုလည်းပဲသူတို့ရဲ့စကားနဲ့အစားထုတ်လိုက်ကြတယ်ဝမ်းနဲ့စရာကိုလည်းပြောရအောင်မယ်အဲ့ဒီအဖွဲ့ဝင်30နဲ့ကိုဦးတည်ဆုံးပြတဲ့နောက်မှာဆိုရှင်ရဲဌာနကနေပြီးတော့တင်တို့ရဲ့သားသမီးတွေခါပျောက်သွားပြီအဲ့ဒီလိုဘာသာအယူဖောက်ပြန်တဲ့အဖွဲ့နဲ့ဆက်သွယ်မှုရှိတယ်လို့တန်တရားရှင်ရဲ့ရဲဌာနကိုအကြောင်းကြားပါလို့ TV တွေရေဒီယိုတွေမှာဆိုရှင်သတင်းထုတ်ပြန်လိုက်ပါတယ်သိမ့်မကြလာပါဘူးအဲ့ဒီအဖွဲ့ရဲ့သားသမီးတွေဟာဆိုရှင်အဲ့ဒီဘာသာရေးဂိုင်းနဲ့အဆက်အသွယ်ရှိတယ်လို့ထင်ကြတဲ့မိဘတွေစီကဖုန်းခေါ်ပေါင်း 1,500 ကိုရရှိခဲ့ပါတယ်။နောက်ထပ်ဥပမာရှိသေးတယ်။ 1,990 ခုနှစ်တုန်းကဆိုရှင်ဂျင်းကျောင်းဆိုတဲ့သူဟာအသင်းဝင်ပေါင်း 913 ဦးရှိတဲ့ဖယားချောင်းထဲမှာဆိုရှင်လိမ့်လေလှည့်ပြောင်းမှုကိုပြုခဲ့တယ်။စိတ်ဝင်စားဖို့ကောင်းတာကတော့ဆန်ဖရန်စစ္စကိုမှာဆိုရှင်အစိုးရကသူ့ကိုစုချင်းမြင်ခဲ့တဲ့အကြောင်းပါပဲ။အဲ့ဒီတုန်းကအမေရိကန်ရဲ့သမရဖြစ်တဲ့ဝန်ဒယ်မွန်ဒေးဆိုတာဆိုရှင်ဂျုံရဲ့ဖျားချောင်းကိုသွားရောက်ပြီးတော့ဂုံပြုတ်ချင်းမြင့်ခဲ့ပါတယ်ဝိပြုတဲ့အစီအစဉ်တွင်မှာဆိုရှင်တော့ဘီတက်ကရထိုင်ဘီတက်လဲနဲ့သွားရတဲ့သူတွေဟာဆိုရှင်ခုံပေါက်ပြီးတော့သူတို့အညာအနာငိမ့်ချောင်းကျွေးချော်ကြတယ်ကင်ဆာသမားတွေကလည်းပဲသူတို့ရဲ့ကင်ဆာကြိတ်တွေပျောက်သွားကြအောင်ပြောကြတယ်ဒါပေမဲ့အဲ့ဒီဘာသာအယူရဲ့ခေါင်းဆောင်နောက်ကိုလိုက်ကြတဲ့လူအုပ်ကြီးရဆိုရှင်ဝူရာနာတော်ထဲမှာဆိုရှင်တော့အတူတကွအစိတ်တောက်ပြီးတော့တချိန်တည်းမှာပဲလူအစုလိုက်အပြုံလိုက်တေပွဲဝင်ခဲ့ကြတယ်ဒါတွေဒီတာရကတွေကတော့ရှင်တော့ကျန်းစာကိုနားလည်စေမဲ့တာရကတခုပါဒေးဗစ်ခိုရတ်ဆိုတဲ့သူမလည်းပဲဗျာဒိတ်ကျန်းကိုတမျိုးတုံတင်ပြပါတယ်ခါတဲ့အသင်းခေါင်းဆောင်ဟာသူ့ရဲ့အသင်းတော်တဲကအမျိုးသမီးတွေကိုသူ့ရဲ့ဝိညာဉ်ရေးမရအများအဖြစ်ယူလို့ရတယ်လို့ယုံကြည်ကြတယ်လူတို့အများအပြားကလည်းပဲရိုးရိုးတသားပဲသူ့နောက်ကိုလိုက်ကြတယ်သူတို့တွေကလည်းပဲတေတိတိုင်အောင်ရိုးရိုးလေးပဲအလိန်ခံကြရပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ဤကဲ့သို့အလိန်လေလှည့်ပြားမှုတွေကြီးလိုက်တဲ့ခါမှာအဲ့ဒီလိုအသင်းဖွဲ့မျိုး3,000ကနေ5,000အထိရှိနေတယ်လို့သိရပါတယ်နေ့စဉ်လူတစ်ပေါင်းတသိန်း8,000လောက်ဟာတို့ရှင်အမြဲဝင်လာတယ်လို့လည်းသိရပါတယ်ဒါတွေခါတို့ရှင်တော့သခင်ယေရှုပြောခဲ့တာတွေမှန်ကန်ကြောင်းသက်သေပြတယ်ပါတယ်ဒီနေ့ဖျားသခင်ရဲ့တမန်ကျမ်းတာနဲ့လွဲစေတဲ့ဘာသာရေးနိုးထားမှုအမှားတွေဟာတို့ရှင်အများကြီးရှိနေပါတယ်ကိုတော်ရဲ့ကြိုဟောချက်တွေတကယ်ပဲမှန်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့မာယွင်းတဲ့ဘာသာရေးပေါ်လာမယ့်အကြောင်းကိုကိုတော်ကတို့ရှင်ရှင်မသဲမှာရောဗျာဒိတ်ကျမ်းထဲမှာရောသတိပေးထားပါတယ်အဲ့ဒီထဲမှာတို့ရှင်အန်ဒီခရစ်အတုအယောင်ပေါ်လာမဲ့သတင်းကတော့ပို့ပြီးတော့ရေးကြည့်ပါလေခရစ်တော်ရဲ့ပုဂ္ဂိုလ်ဟန်နဲ့တကောသုံးတဲ့လှည့်ပြားမှုကြီးကတော့ကဘာတဝမ်းလုံးမှာအကြီးကျယ်လွမ်းမိုးသွားမှာဖြစ်ပါလေဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဗျာဒိတ်ကျမ်းခန်းကြီး73ပိုင်းငယ်73ကနေ74မှာကြီးစွာသောနမိတ်လက္ခဏာတို့လည်းပြည်လူတို့မျက်မှောက်၌ကောင်းကင်ကမြေကြီးပေါ်သို့မိကိုဆင်းစေ၏ပရမသားရဲ့ရှေ့၌ပြပိုင်သောနမိတ်လက္ခဏာအားဖြင့်မြေကြီးသားတို့ကိုလှည့်ပြ၏ဘာသာတရားနယ်ပယ်ထဲမှာတို့ရှင်ယေရှုပေးခဲ့တဲ့နမိတ်တွေဟာကျွန်တော်တို့မျက်စိရှေ့မှာပြည့်စုံလာပါပြီနိုင်ငံရေးလောကမှာလည်းပဲကိုရောရဲ့ဟောချက်ရှိပါတယ်တိုင်းနိုင်ငံအလိုက်တိုက်လန့်ခြင်းအကြောင်းကိုရောပြောခဲ့တဲ့စစ်မဲ့အင်္ကာတွေကိုယနေ့ကျွန်တော်တို့ဝင်းကျင်မှာတွေ့နေရပါပြီသူရဲ့ဟောချက်စကားတွေကတော့ရှင်စစ်မဲ့အင်္ကာဖြစ်ပွားမယ်ဆိုတာလောက်ပဲမဟုတ်ပါဘူးဒီစစ်တိုက်ချင်းမှာတန်းပေါင်းများစွာသောသူတွေအတွက်အသက်လမ်းဖြစ်လာလိမ့်မယ်လို့လည်းပဲပြောပါတယ် နှုတ်ကပတ်တော်ကားသို့ရှင်စစ်တိုက်ခြင်းနဲ့စစ်တိုက်ခြင်းတည်ငို့အကြောင်းကိုပြောထားပါတယ်မိတ်ဆွေပေါင်းတို့အထိဘယ်ကတော့စစ်တိုက်တဲ့တည်နေရာအနှက်ကြားရတယ်ကြားရမယ်ဆိုတာပါပဲရှင်မသက်ခန်းကြီး24အပိုင်ငယ်6မှာသင်တို့ဒီစစ်တိုက်ခြင်းအကြောင်းကို၎င်းစစ်တိုက်အံ့သောတည်စကားကို၎င်းကြားရချလိမ့်မည်လို့တွေ့ရပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်ကဘာမှာစစ်မဲ့အင်္ဂါအများအပြားဖြစ်လာလိမ့်မယ်။ယေရှုကဆိုရှင်ကဘာစစ်တစ်ခုပဲဖြစ်မယ်လို့မပြောပါဘူး။ရှင်မသက်ခရစ်ဝင်ခန်းကြီး24အပိုင်ငယ်9မှာလူတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံယံဘက်ပြူကြလိမ့်မယ်။စစ်တိုက်ခြင်းကဆိုရှင်ကဘာအနှံ့ကိုလွှမ်းမိုးလိမ့်မယ်လို့ကိုတော်ကြိုဟောခဲ့တာဖြစ်ပါတယ်။20ရာစုနှစ်ထဲမှာဆိုရှင်လည်းပဲပထမကဘာစစ်နဲ့ဒုတိယကဘာစစ်ကိုရင်ဆိုင်ခဲ့ရပါတယ်။လူမှုရေးသိပ္ပံပညာရှင်တဦးရဲ့ခံမှန်းချက်အရကြည့်မယ်ဆိုရင်20ရာစုနှစ်တုန်းကဆိုရှင်တော့စစ်ပွဲအပြင်တမျိုးရင်းနဲ့လူအသက်တန်းပေါင်း180ဆုံးရှုံးခဲ့ရတယ်လို့ဆိုခဲ့ပါတယ်။သခင်ယေရှုကဆိုရှင်စစ်ပွဲကြီးတစ်ခုဖြစ်မယ်လို့သာပြောတာမဟုတ်ဘဲနဲ့သူပြန်လာကနီးမှာဆိုရှင်ကဘာနဲ့တလောကလုံးနဲ့ဆိုင်နဲ့တိုက်လံမှုတွေကိုဖြစ်ပေါ်လိမ့်မယ်လို့ပြောခဲ့တာဖြစ်ပါတယ်
။ခြေတော်မိတ်ဆွေတို့ယခုလောဒီနှုတ်ကပတ်တော်ကိုခံယူလေ့လာခြင်းအားဖြင့်ကျွန်တော်ရဲ့အသက်တာမှာလို့ရှင်ပုံမို့ပြီးတော့ဖျားနဲ့ဤကဖို့အလွန်မပင်ရည်ကြည်ပါတယ်ဝိညာဉ်ရဲ့တတာလည်းပုံမို့ပြီးတော့ရှင်သန်ပြီးတော့ဖျားတရားရှိတဲ့အသက်တာနဲ့ရှင်သန်ဖို့ဖြစ်ပါတယ်ဒါဒီနေ့ဗျာဒိတ်ကျမ်းကားတွေမှာလို့ရှင်ကျွန်တော်အားလုံးအတွက်အနာဂတ်အတွက်ကြိုပြီးတော့ဖော်ပြထားတဲ့အရာတွေအားလုံးကကျွန်တော်အားလုံးအတွက်လုံခြုံစိတ်ချရတဲ့ဖျားရဲ့ရင်ခွင်တော်တဲ့ကိုရောက်ရှိဖို့ဖြစ်တယ်ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာတက်ရှိထင်ရှားရှိတဲ့အချိန်လေးမှာဖျားသခင်ရဲ့ရင်ခွင်တော်မှာတကယ်ပဲပျော်မွေ့ပြီးတော့ဖျားကိုယုံကြည်ကိုးစားစွာနဲ့ရှေ့ဆက်ပြီးတော့အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ခြေတက်မိတ်ဆွေများအားလုံးပဲကောင်းချီး
လိမ့်ပါ사마시ရင်သွင်းငယ်လေးတွေရင်ကျေးတင်မွေအောင်ဒါကောင်းရတဲ့မှာဖြစ်စေကိုရင်သွင်းအလင်းမှာနာစီရပုံကြီးလာပါပြီလာပါ
မောင်လေးမိုက်တို့ကိုတာယာလပ်ပါတဲ့နေရာလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သက်လိုက်ပါရယ်ကွယ်မောင်လေးညီမလေးတို့ရေရင်သွေးအလိမ်မှာနားဆင်စရာပုံပြင်လက်ဆောင်စီစဉ်မှာတမချန်းစာတော်မြင့်ထီကအသက်ပြင်ရှင်ပြီဆိုတဲ့ပုံလေးကိုမမအင်ဒရာကဖျက်ဖျက်ပေးတော်မှာဖြစ်ပါရယ်ကွယ်ကလေးတို့ရေ property english ကိုရှင်နေမျိုးသူတို့ကညနေစာကြည့်မွေးတဲ့အတွက် english ကသူမကိုကျေးဇူးတင်ကြောင်းတင်နာစွာနဲ့ပြောလိုက်တယ်နောက်ပြီးရှင်နေမျိုးကိုလာတိုင်းကပြားအိမ်မှာတိတ်ခိုရတာအဆင်ပြေတယ်အခုတော့ခီးထွေရအောင်မယ်လို့ပြောကအီလီရှေဟာလက်ပြနှုတ်ဆက်ပြီးခီးထွေလာတော့တယ်ကလီရိုရဲ့ရှုရှင်မျိုးသူဟာခင်ဝင်းတေကိုဘယ်လိုပြောတလဲဆိုတော့ဖျားရဲ့လူဟာကျမတို့မျိုးကိုဖြစ်သွားဖြစ်လာလောက်တဲ့အခါတိတ်ခိုတဲ့နေရာလိုတဲ့အပေါ်ထက်မှာအခန်းလေးဖွေးပေးလိုက်ရအောင်ဆိုပြီးခင်ဝင်းဖြစ်သူနဲ့တိုင်ပင်တယ်ဒီတော့ခင်ဝင်ဖြစ်သူဟာလေသဘောတူလိုက်တယ်။အင်းအပေါ်ထက်မှာအခန်းလေးဖွေးပေးလိုက်တဲ့။အီလီရှေလာတဲ့အချိန်မှာအခန်းကအဆင်သင့်ဖြစ်နေတဲ့ကွယ်။အခန်းကအဆင်သင့်ဖြစ်နေတဲ့အတွက်တိတ်ခိုဖို့နေရာရသွားတာပေါ့။ဒီနေ့မှာအီလီရှေကလေသူ့ရဲ့အခန်းတိတ်လေးထဲမှာနားနေချင်းသူ့ရဲ့ဂျွန်ဂေဟာစီကိုလှုပ်ပြီးဂျေစုတင်တဲ့အနေနဲ့ရှင်နေမျိုးသူကိုမလုပ်ပြရမလဲဆိုကမိခံလိုက်တယ်။အမျိုးသမီးကလည်းအလုံးပြည့်စုံနေတဲ့အတွက်ဘာမှမလို့အကြောင်းပြောလိုက်တယ်။ဒါပေမဲ့အလီရှေဟာတခုခုလိုပြစ်ချင်လိုက်တာလို့ဂီဟာစီကိုပြောလိုက်တယ်။ဂီဟာစီကအလီရှေကိုသူ့မှာခလေးမရှိဘူးလို့သိပေးလိုက်တယ်။အဲ့ဒီနောက်အလီရှေကအမျိုးသမီးကိုနောက်နှစ်ဒီလိုအချိန်မှာသင်ဟာခလေးချီရလိမ့်မယ်လို့အပြုံးလေးနဲ့ပြောလိုက်တဲ့ကွယ်။အလီရှေပြောသလိုနောက်နှစ်မှာအမျိုးသမီးနဲ့ခမွေးတို့မှာသားလေးတယောက်ရရှိခဲ့တယ်။ခလေးငယ်ဟာကြီးထွားကြီးပြင်းလာတာပေါ့ကွယ်။နွေရသည်ရဲ့တနေ့မှာလူငယ်လေးဟာဖခင်ရဲ့လေထဲကိုလိုက်သွားခဲ့တယ်။ဒါပေမဲ့ပြတိရဆိုသလိုခလေးလေးဟာခေါင်းမှုတယ်ခေါင်းမှုတယ်ခေါင်းနာတယ်လို့အော်နေတယ်။ဖခင်ကလည်းသူ့ရဲ့အလုပ်သမားကိုငါသားလေးနေမကောင်းဖြစ်နေတယ်။သူ့အမေစီပြန်ပို့လိုက်ပါလို့ပြောလိုက်တယ်။အလုပ်သမားကလည်းခလေးငယ်ကိုအိမ်သို့ခေါ်ဆောင်တော့တယ်။မိခင်ကလည်းခလေးငယ်ကိုပေါင်ပေါ်တင်ပြီးသက်သာနှစ်သိမ့်ပေမဲ့ခလေးငယ်ဟာတည်ဆုံသွားတော့တယ်။မိခင်ကြီးလေးစိတ်ကြည်ကိုစုံနဲ့ဒါလေးကိုချီပြီးအလီရှေရဲ့အိပ်ရာပေါ်မှာချထားလိုက်တယ်။အဲ့ဒီနောက်အလီရှေကိုလှိမ့်ရှာတဲ့ အလီရှိကိုရှာတွေ့ပြီးမြို့သမီးဟာအင်ကိုခေါ်လာခဲ့ရဲ့သူရဲ့အခန်းထဲတော့ဝင်လိုက်တဲ့အခါမှာလူကလေးကိုတွေ့ရတယ်အလီရှိဟာဆူတောင်းပြီးရင်ဆူတောင်းနေတော့တယ်ဖျားကလည်းအလီရှိရဲ့ဆူတောင်းတဲ့ကိုနားညောင်းတယ်ဖျားသခင်ကလူငယ်လေးကိုတက်ပြင်ပေးပါတယ်လူငယ်လေးဟာဟချို့ဆိုပြီးနာချေလိုက်တယ်ခုနှစ်ချင်းတိုင်တိုင်နာချေနေတယ်ပြီးတဲ့အခါမှာမျက်လုံးဖွင့်ပြီးထထိုင်လိုက်တယ်အလီရှိကသူ့အမေကိုတောက်ခေါ်လိုက်ပါလို့ဂီဟာစီကိုခလိုက်တယ်။ဂီဟာစီကလည်းကလေးငယ်ရဲ့မိခင်ကိုတောက်ခေါ်လိုက်တာပေါ့။လူငယ်လေးရဲ့မိခင်လည်းဝမ်းသာစွာနဲ့လာပြီးထထိုင်နေတဲ့သားလေးကိုပွေချီလိုက်တယ်။သားလေးကိုဖဲ့ရင်ဖျားရဲ့ကျေးဇူးတော်ကိုချီးမွမ်းနေတယ်။ရှင်နေမျိုးသူဟာအလီရှိအတွက်ကောင်းကြီးမင်္ဂလာဖြစ်ခဲ့တယ်။တူဦးရီတော်သားကိုနှစ်ကြိမ်ပေးခဲ့တယ်။မောင်လေးညီမလေးတို့ရဲ့ဖျားရဲ့သားသမီးတွေဟာတူနဲ့တူအပေါ်ကျင်နာကြရမယ်နော်။မောင်လေးညီမလေးတို့အားလုံးချမ်းသာပျော်ရွှင်ချမ်းမြေ့ကြပါစေလို့မမအင်ဂျရာကဆုတောင်းပေးလိုက်ရပါတယ်ကွယ်။ကောင်းရတဲ့မဖြစ်စေလို့ရင်သွေးအလေးမနာစီရပုံပြီ။လာပါပြီလာပါပြီ။ဟုတ်တာရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိတ်ဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့396562963936နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ